နေပြည်တော်အမြန်လမ်းမှာပြီးခဲ့တဲ့ဧပြီလ5ရက်နေ့ကခရီးသည်ရင်းနှီးတိုက်ခိုက်မှုဖြစ်ပွားခဲ့တဲ့တဲ့မှာရင်းလိုင်းရဲ့အမိကိုမှားယွင်းဖော်ပြခံရတဲ့ရွှေစင်ဆက်ကြာရင်းလိုင်းကတဲ့မှာဖော်ပြခဲ့တဲ့ဌာနနှစ်ခုကိုရော့ချင်းငွေတောက်ခံလိုက်ပါတယ်။ရွှေတန်လင်းကုမ္ပဏီပိုင် MNTV ကိုတော့ရော့ချင်းငွေ7,000အမေရိကန်ဒေါ်လာနဲ့ဆိုရင်တော့တက်တန်းဖြစ်ပြီးတော့ Democracy Today သတင်းစာကိုတော့7,600အမေရိကန်ဒေါ်လာအရဆိုရင်တော့6,000တောင်းဆိုလိုက်တာနဲ့ပတ်သက်ပြီးတော့ရွှေစင်ဆက်ကြာ Limited ကုမ္ပဏီရဲ့ရှင်းနေဦးနေလာက RFA ကိုအခုလိုရှင်းပြပါတယ်။
ကျွန်တော်တို့ကတရားဝင်သတင်းစာကြီးညာကြည့်ရပါတော့ကျွန်တော်တို့က9ရက်နေ့မှာကျွန်တော်တို့ကကောက်ွက်ချက်ပေးပြီးတဲ့အခါကျတော့ကျွန်တော်တို့10ရက်နေ့မှာသူတို့စီကိုကျွန်တော်တို့ဇင်းစာဆင်ကြောင်း notice ပေးပါတယ်။ Lady Level ကနေပြီးတော့ notice ပေးပါတယ်။ notice ပေးတဲ့အခါကျတော့အဲ့ဒီ notice စာရပါတော့နော်။ Switzerland Media Company Limited ကိုရောကြီးငွေ3,000တောင်းခံပါတယ်။နောက်တစ်ခါကျွန်တော်တို့အဲ့ဒီ Switzerland Limited ကိုတောင်းခံပြီးရင်သတင်းစာကြီးညာပါပြီးတော့နောက်တစ်နေ့မှာလည်းပဲအမှားပြင်းစင်ချက်တောင်းလို့မပေးတဲ့ဒီ Democracy Today ကိုကျွန်တော်တို့3,600ရောကြီးတောင်းခံလာပါတယ်။
အခုလိုမျိုးရင်လိုင်းအမိမှားယွင်းဖော်ပြခံရတဲ့အတွက်ခရီးသည်တွေရဲ့ယုံကြည်မှုတွေနဲ့ပတ်သက်ပြီးတော့လည်းထိခိုက်နစ်နာနေရတာနဲ့ပတ်သက်ပြီးတော့အခုလိုရှင်းပြပါရစေ။
အဲ့လိုမှားယွင်းဖော်ပြမှုကြောင့်ပေါ့နော်ခရီးသည်တွေအားလုံးကဒီမော်တော်ယာဉ်ကိုစီးဖို့တော်လေးကြောက်ရွံ့သွားကြတယ်။လက်မှတ်ဝယ်ထားတဲ့လူတွေကလည်းလက်မှတ်ဝယ်ထားရအောင်ဆက်စီးရမလို့ဆက်မစီးရမလို့ဖြစ်နေကြတယ်။နောက်ပြီးတဲ့အခါကျတော့ဒီကားနဲ့စီးမယ်ဆိုလို့ရှိရင်လည်းသူတို့ရဲ့အသက်အန္တရာယ်လုံခြုံမှုမရှိတော့ဘူးဆိုတဲ့အခြေအနေမျိုးကိုသူတို့ဖိတ်ချက်မှဖြစ်လာပြီးတော့နောက်ဆုံးပြီးပောက်ကွဲပြီးတော့လက်မှတ်ကိုဆုတ်ပြေလို့ဆုတ်ပြေတယ်နောက်ပြီးတဲ့ခါကျလို့ရှိရင်တချို့ကလည်းပဲမတက်တာလို့လားစီးရအတက်ကိုဖတ်တဲ့လူကလည်းသဘောမျိုးပြောနေတယ်တချို့ကတော့အဆုံးခံပြီးတခြားလဲကိုပြောစီးခဲ့တဲ့အခြေအနေမျိုးတွေကျွန်တော်ဖြစ်ခဲ့ရတယ်ကျွန်တော်တို့ကနေပြီးတော့ဒီပုံမှာဘလို့ဖြည့်ရှင်းဖြည့်ရှင်းမင်းတို့ယူနေတာပေါ့ဗျာ TV ထဲမှာတရားဝင်တာအစစ်အမှန်ပြကြီးညာနေရတယ်ကျွန်တော်ဘလို့ကျွန်တော်တို့ရဲ့ဖြည့်ရှင်းချက်ကိုဘလို့တင်းညောအောင်သူတို့လက်မကြီးသွားပြီးသူတွေအားလုံးကလက်မခံမရဖြည့်သွားပြီးသူတွေရဲ့စိတ်ဆင်းရဲမှုကအများကြီးကျွန်တော်တို့တွေ့ကြုံခဲ့ရပါတယ
်ဒီလိုထိခိုက်နစ်နာမှုတွေအတွက်လက်ရှိမှာရွှေစင်ဆက်ကြာရှင်လိုင်းအနေနဲ့လုပ်ငန်းတွေအပေါ်မှာဘလောက်ထိခိုက်မှုရှိနေပါသလဲလို့လဲရှင်နေဦးနေလာကိုမေးကြည့်ပါတယ
်လက်ရှိအခြေအနေပေါ်ခီးသွားရှင်နေရနံပါတ်ကိုအတင်းအဓမ္မတန်းစီပြီးတော့နေပြီးညမအိတ်ပေါ်ညဘက်ကဆောက်ပြီးဝယ်ရတဲ့ရှင်နေကိုဖြစ်တဲ့ကြောင့်လက်မအင်အားရောင်းချမှုနဲ့ပတ်သက်လို့ကတော့ကျွန်တော်ဒီလိုနင်းနာမှုရှိတယ်လို့တော့ရေဘူးအဖြစ်ပြောလို့မရဘူးဘာလို့ဆိုတော့အကျဉ်းအကျိုးကာလကြီးဖြစ်နေတာပေါ့နော်အခီးသွားအရမ်းများတဲ့ကာလဖြစ်နေတာအဲ့ဒီနင်းနာမှုအနေနဲ့တော့ကျွန်တော်ပြောလို့မရဘူးဒါပေမဲ့ကျွန်တော်လိုင်းအနေနဲ့ဒီရွှေစင်ဆက်ကြာဒီတော့လုပ်ငန်းအနေနဲ့ကတော့သူ့ရဲ့ image က zero ဖြစ်သွားတာပဲခွန်ဘလူးဖြစ်ဒါဒီတန်းကနောက်ဆုံးမတက်တာမှဝယ်စီးတဲ့ချင်းကိုရောက်သွားတဲ့ချင်းမျိုးဖြစ်သွားပါတယ
်ခီးတဲ့ရင်လိုင်းကိုမှားယွင်းဖော်ပြခဲ့ကြတဲ့ရွှေတန်လင်းကုမ္ပဏီကရော Democracy Today သတင်းစာကပါတောင်းပန်မယ်ဆိုရင်ကျင်းနဲ့နိုင်ပါသလားဒီရော့ချင်းငွေကိစ္စတွေကဘလူးဆက်ပြီးတော့ဖြစ်နိုင်ပါသလဲလို့လည်းမေးကြည့်ပါတယ်
တောင်းပန်တဲ့ကိစ္စမပေါ်လာသေးရင်ကျွန်တော်ဘလူးဆောင်ရွက်ရမယ်ဆိုတဲ့ကိစ္စကျွန်တော်ပြောရခက်ပါဘာလို့ဆိုတော့ဒီကိစ္စဟိုကျွန်တော်တို့ကဟိုမှားယွင်းဖော်ပြချက်ကတောင်းပန်ရုံနဲ့ပြီးွားနိုင်တဲ့ကိစ္စလားဆိုတဲ့ကိစ္စကိုလည်းရုံးဆဆင်းလာဖို့လိုပါလိမ့်မယ်ဘာဖြစ်လို့ဆိုတော့ဒီကိစ္စမီဒီယာသမားတွေရဲ့ပေါ်ဆမှုပေါ့နော်ပေါ်ဆမှုတာဝန်မဲ့မှုတွေပေါ့ကွာအခြေခံပြီးဖြစ်သွားတာပါအဲ့တော့သူတို့တောင်းပန်တဲ့အခြေအနေပေါ်မှာပဲကျွန်တော်တို့ဆက်စင်းလာမတုံ့တမန်သေးသေးကြီးမှာကျွန်တော်ဘယ်လိုဆောင်ရွက်ရမလဲဆိုတဲ့ကိစ္စကိုပြောရဖြစ်ပါတယ်လို့ကျွန်တော်ပြောပြရတယ
်ဒါကတော့ရွှေစင်ဆက်ကြာကုမ္ပဏီရဲ့ရှင်းနေဦးနေလာပြောသွားတာပါရှင် Democracy Today သတင်းစာရဲ့ဒုတိယအယ်ဒီတာချုပ်ကိုလိုင်းဖွားကတော့သူတို့သတင်းဌာနကကျင်းလိုက်အမိမှားယွင်းဖော်ပြခဲ့တဲ့အတွက်ဒီကိစ္စကိုသတင်းစာကနေမှားယွင်းဖော်ပြမိကြောင်းတောင်းပန်စာတွေထည့်နေတယ်လို့ RFA ကိုပြောပါတယ်
။အဲ့ဒီသတင်းကိုကျွန်တော်တို့သတင်းတော့ကလည်းသူ့ရဲ့သက်ဆိုင်ရာပေါ့ဗျာ။သူသတင်းယူရဲ့ source ကိုသူကလည်းပေးတယ်။ပေးတဲ့ခါမှာအဲ့ဒီကလည်းရွှေစင်ဆက်ကြာလို့ပဲသူကပြောတယ်ဗျာ။ဒီအုတ်တဲမျိုးနဲ့အပိုင်ပေါ့နော်။ body ကုံ yes can ကိုသူဆက်သွယ်ပြီးမေးမြန်းတယ်ပေါ့။မေးမြန်းတဲ့ခါမှာအဲ့ဒီကနေပြီးတော့လည်းရွှေစင်ဆက်ကြာဆိုပြီးတော့သူကပြောတယ်။အဲ့ဒါကိုလည်းသူထပ်ပြီးတော့တေးကြအောင်မေးတဲ့ခါမှာလည်းသူကရွှေစင်ဆက်ကြလို့ရယ်အဲ့လိုမျိုးဖြည့်ရယ်ပေါ့ဗျာကျွန်တော်တို့ရဲ့သတင်းတော့ကိုကျွန်တော်တို့ပြန်ပြီးမေးတဲ့ခါမှာအဲ့လိုမျိုးလေးတွေတော့သိရတယ်ဗျာဒီလိုမျိုးရတဲ့ information ပေါ်မှာအခြေခံပြီးရေးတာပါနော်ရေးတာဆိုတဲ့အတွက်ကျွန်တော်တို့အနေနဲ့လည်းဒီလိုမျိုးဟာကိုနောက်ရက်မှာကျွန်တော်တို့သိရတဲ့ခါမှာတော့ပြန်ပြီးတော့ပြင်ဆင်ချက်ကျွန်တော်တို့ထည့်ပေးထားပါတယ်ကျွန်တော်တို့သတင်းစာမှာပဲရှင်းရနေတုတ်သတင်းစာမှာပဲပြင်ဆင်ချက်ဆိုပြီးကျွန်တော်တို့ထည့်ပေးထားတယ်ကျွန်တော်တို့မနှက်ပြန်ပါလဲပဲကျွန်တော်တို့အဲ့ရနဲ့ပတ်သက်ပြီးတော့ကျွန်တော်တို့သတင်းစာမှာတောင်းပန်စာအနေနဲ့ကျွန်တော်တို့ထပ်ပြီးတော့ဖော်ပြမယ်ကျွန်တော်တို့ခုအဲ့ဒါကိုစီစဉ်နေတယ်တို့ဟောပေါ့ဒီရှေ့နေရနေတစ်ဆင့်ဒီ notice စာဒါလည်းကျွန်တော်တို့ဒီမှာဒီနေ့ကျွန်တော်တို့ဒီရောက်တယ်ဆိုတော့ကျွန်တော်တို့ကလည်းမနှက်ပြန်ပါကျွန်တော်တို့သတင်းစာမှာအဲ့ဒါနဲ့ပတ်သက်ပြီးတော့တောင်းပန်နဲ့ဖြည့်ရှင်းတဲ့ဟာကျွန်တော်တို့ပြန်ပြီးထည့်ထားပါတယ
်ဒါကတော့ Democracy Today သတင်းစာရဲ့ဒုတိယ editor ချုပ်ကိုလိုင်းမွားပြောပြခဲ့တာပါရှင်ရွှေတလင်းကုမ္ပဏီကတော့ရွှေစင်ဆက်ကြာရင်လိုင်းကနေပြီးရောချင်းငွေတောင်းခံတဲ့ကိစ္စနဲ့ပတ်သက်ပြီး RFA ကိုဖြေဆိုခြင်းမရှိပါဘူးရှင်